နိုင်ငံမှာလက်ကျွန်းလူတက်မှုနဲ့တည်တံ့ပေးခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးကိုထိုင်းပြည်ရင်ကပြည်ပြန်ကနေကင်းလွတ်ခွင့်ပေးပါရဲဆိုတဲ့အချက်လက်တွေပါတဲ့အတနာခံစာမူကြမ်းကိုဗန်ကောက်မှာရှိတဲ့ထိုင်းရှိနေများကောင်စီကတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မနေ့ကဗန်ကောက်မြို့ကမြန်မာတန်ယုံကိုပေးပို့ခဲ့ပါတယ်။ဒီအတနာခံစာတဲမှာအယူခံကိုအောက်တိုဘာလ21ရက်နေ့မှာအပြီးတင်နိုင်ရတဲ့မြန်မာဘက်ကလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီအကြောင်းကိုထိုင်းချီဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာပြည်ထောင်စုမှတ်ချင်းခံထားရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးနဲ့ပတ်သက်လို့အတနာခံစာတင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထိုင်းရှိနေများကောင်စီကရေးသားထားတဲ့အတနာခံစာမူကြမ်းကိုမြန်မာတန်ရုံးကိုအောက်တိုဘာလ16ရက်နေ့ညနေပိုင်းမှာပေးပို့လာတယ်လို့ဆိုပါတယ်။ဒီစာထဲမှာပါဝင်တဲ့အဓိကအချက်လက်တွေနဲ့ပတ်သက်ပြီးမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဥအောင်မျိုးတန်ကအခုလိုပြောပြပါတယ်
။တဘောကအဓိကပေးပြီးပြီဆိုပြီးမလုပ်ထားဘူးလို့တော့လောကရှင်ကြီးကပြောတော့ခဲ့။ဒါကလည်းဘယ်လိုဖြစ်ဘူး။တဘောကတော့ဆောက်လို့ညင်းနေတာလေ။အဲဒါကလည်းရှိတယ်။အဲ့ဒါလည်းရရလို့ဆိုတော့အတရားရုံးနဲ့ဆောက်မှတ်တဲ့အမိန့်ပေါ်လို့တော့နော်ဘယ်လိုဆုံးမလဲဟိုဘယ်လိုအထူးကြေညာမလို့ပါလို့ဆိုတော့ဆက်လို့ဖြစ်ရတာပေါ့
။ဟုတ်က
ဲ့ပါပါတယ်။ဒါပေမဲ့ဒီလိုအကြည့်ဒီကထုံးနေတော့မှလိုလာရဲ့လိုကစပတ်တဲ့ချိန်မှာလည်းထိုင်နေနိုင်ရဲ့ဟိုဟာကိုစီတံဖို့ပြတာလည်းမရှိဘူး။နည်းနည်းငယ်မလေးရဲ့ချစ်ဖို့စုံရပြည်နေတယ်မရှိဘူး။အဲအတန်းတရားလေးတွေပြင်နေပြီးတော့နေပြီးနောက်ဆုံးကလည်းမခုမှလည်းဖြစ်နေတယ်။ဒါမျိုးတွေစပြီးဥပစာထားတာဆိုလို့စေတံမှတပါဟိုပြေတံကြောင်းနဲ့တတ်မှတ်ပြီးဖို့ဒါမျိုးတွေစေတံပြေတံမှခုလုံးရဲ့စုံတဲ့အလေးကြီးပါတယ်
။ထိုင်နေရင်နည်းမြတ်ကိုတနာခံစာတင်ရတာဟာမြန်မာလူငယ်နှစ်ဦးလွတ်မြောက်နိုင်ရေးနဲ့ပြည်ထောင်စုတပါးတခြားပြည်ထောင်စုတွေရှိလျှော့ပေါ့ပေးနိုင်ရေးအလားအလာကောင်းနေရနိုင်တယ်လို့မျှော်လင့်ထားတဲ့အကြောင်းဥအောင်မျိုးတန်ကတော့ဆက်ပြောပြပါတယ်
။ဒီကူအကြောက်ခံရတရားမရှိတာကို
ထောက်ပြီ
းအနေနဲ့တနာလို့ပဲလှုပ်ပြီးပြီးဒါမျိုးကျင်လဲဒီတော့ဒီနောက်ဆုံးတစ်ပတ်ကြာကြာနောက်ဆုံးတော့လည်းအထောင်တော်နေပဲကြာကြာထောင်တော်နေဖြစ်တဲ့အခါကျတော့ဒီငွေဥပဒေရအဒီကံပြန်မလဲရပြစ်ခါရပေါ်လာတယ်။အဲ့ဒါမျိုးရှိဖြစ်အပြစ်လာကြတော့ရှိတယ
်။အော်တိုဘားလ18ရက်နေ့မှာတော့မြန်မာတန်ယုံကတာအမတ်ကြီးနဲ့တကွာမြန်မာဘက်ကဥပဒေပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့လည်းဒီအတနာခံစာမူကြမ်းနဲ့ပတ်သက်လို့တွေ့ဆုံတိုင်ပင်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပြီးအော်တိုဘားလ21ရက်နေ့နောက်ဆုံးထားပြီးအတနာခံစာတင်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့လည်းဆိုပါရယ်
။ဒါကြတော့နောက်ဆုံးနေ့ရက်က28ရက်ဆိုတော့28ရက်ဆိုလို့ဆောက်လို့မရအောင်ဒီကြတဲ့မှာဒီစာကအဲ့ဒီကံဒီပါတဲ့စီးပွားရေးရှိတဲ့ပြည်နယ်တွေကိုတော့ဘူးလို့ပြောတာ။အဲဒါကတော့ဒီလိုပုံနဲ့ပုံကြည့်ပါလေ
။ဒီတိမ်လူငယ်နှစ်ဦးဖြစ်တဲ့ခန္ဓာနဲ့ဒေးဗစ်နေလာတို့အသက်ခံရတဲ့လေကျုံးလူတက်မှုနဲ့ပတ်သက်လို့ဒေတန်ပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးအတွက်ထိုင်းနိုင်ငံတရားမျှတော်ချုပ်ကအခုနှစ်ဩဂုတ်လ29ရက်နေ့ကဒေတန်မိန့်ကိုဆက်မှန်အတည်ပြုပေးလိုက်တာကြောင့်ဥပဒေလမ်းကြောင်းအရနောက်ထပ်လောက်ဆောင်ပြနီလန်ကုံဆုံးသွားပြီဖြစ်ပါတယ်။အခုထိုင်းပြည်ထံကိုအတနာခံစာတင်ဖို့လုပ်ရတာဟာသူတို့နှစ်ဦးအတွက်ပေတံကနေပြစ်ဒဏ်လျှော့ချပြီးနောက်ဆုံးကြိုးစားပြဖြစ်ပါတယ်။မြန်မာဖြစ်ပြောင်းလို့တမခန်းမ်းကြီး4000လောက်အလုပ်လုပ်ကြနေတဲ့ပော့ပေါအပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတက်ပြတ်ခံခဲ့ရတာပါ။ဒီမှုမှာမြန်မာဖြစ်ပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရေဟုပစ္စည်းမှုယူမှုအပါအဝင်အမှုခွနမှုနဲ့တရားစွဲခဲ့ပါတယ်။ထိုင်းနိုင်ငံကော့စမိတ်အကျဉ်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမိတ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ဖြစ်ပေးရန်ပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်။မြန်မာဖြစ်တော်လူငယ်နဲ့ဥပုပ်ပြန်လွှတ်ပေးဖို့မြန်မာလူ့ခွင့်ရေးကော်မရှင်နဲ့ဒေသရင်းလူ့ခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုခဲ့ကြသလိုမြန်မာနိုင်ငံမှာလည်းသူတို့နှစ်ဦးလွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြပွဲတွေလည်းပြုလုပ်ခဲ့ကြပါတယ်ရှင်။